ယူကရိန်းနိုင်ငံအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီတွေပေးနိုင်ဖို့အမေရိကန်အောက်လွှတ်တော်ကသဘောတူဆုံးဖြတ်လိုက်တဲ့ဥပဒေမူကြမ်းကိုယူကရိန်းအပါအဝင်အနောက်နိုင်ငံခေါင်းဆောင်တွေကကြိုဆိုလိုက်ပါတယ်။ဒါပေမဲ့ရုရှားအစိုးရကတော့ဒီဥပဒေမူကြမ်းဟာယူကရိန်းကိုပိုပြီးပျက်စီးစေဖို့ပဲဖြစ်တယ်လို့သတိပေးလိုက်ပါတယ်။ရုရှားကျူးကျော်မှုကိုတွန်းလှန်နေတဲ့ယူကရိန်းအတွက်နောက်ထပ်ကူညီဖို့ဘတ်ဂျက်ငွေအတွက်အောက်လွှတ်တော်မှဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ရက်ကြာလာပေါင်းများစွာအကြိမ်နဲ့ဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုဒေါ်လာ67ဘီလီယံပေးဖို့အတည်ပြုခဲ့တာဖြစ်ပါရဲ့ရှင်။